ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဘယ်လာရုစ်သမ္မတအလက်ဇန္ဒရာလူကာရှန်ကိုထောက်ခံအားပေးကြောင်းပြသတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်လာရုစ်အတွက်ချီးငွေဖြင့်ဒေါ်လာတန်း1,500ကိုတနင်္လာနေ့မှာချပေးလိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကနေဘယ်လာရုစ်နိုင်ငံမှာသူ့အာဏာဆက်ပြီးမြဲနေအောင်သမ္မတကမဲမသမားမှုတွေလုပ်တယ်လို့ဆွဆွဲပြီးလူလူကလမ်းမာရီပေါ်ထွက်ဆန္ဒပြနေတာသတင်းပတ်အတော်ကြာနေပြီဖြစ်ပါတယ်။ရုရှားသမ္မတနဲ့ဘယ်လာရုစ်သမ္မတတို့ဟာရုရှားနိုင်ငံပင်လယ်နဲ့စိတ်ကမ်းဆိုချီအပန်းဖြေစခန်းမှာ၄နာရီလောက်ကြာအောင်တွေ့ဆုံခဲ့ပြီးချီးငွေကိစ္စအသေးစိတ်ပြောကြားခဲ့တာပါ။ခေါင်းဆောင်နှုတ်ဟာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နဲ့စွန့်ရင်ဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတယ်လို့ရုရှားအစိုးရကပြောပါတယ်။နိုင်ငံတွင်းဆန္ဒပြမှုတွေဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးဘယ်လာရုစ်နိုင်ငံအရေးကိုပြပကဝင်မဆွတ်ဖဲဘယ်လာရုစ်နိုင်ငံသားတွေကိုယ်တိုင်နှိမ့်နှိုင်းအပြေရှာဖို့လိုလားကြောင်းသမ္မတပူတင်ကပြောကြားခဲ့တယ်လို့ရုရှားနဲ့ဘယ်လာရုစ်တို့ကြားစီးပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။